မကွေးတိုင်းအောင်လံမြို့နယ်ဒေသခံစစ်တပ်ကလေယာမြေသိမ်းခွေရိုင်နဲ့ပတ်သက်ပြီးကမ္ဘာလူ့သမားအဖွဲ့ချုပ် ILO ကိုပြီးခဲ့တဲ့နှစ်နှစ်ကျော်ကလေသိမ်းခံတောင်သူတွေကတိုင်ကြားခဲ့ပါတယ်။ဒီမှုတွေကို ILO ကအစိုးရနဲ့ဆွေးနွေးဖြေရှင်းပေးခဲ့ရမှာလေရှင်တွေကိုလဲပြန်ပေးလုပ်ပိုင်ခွင့်ပြုဖို့အောင်မြင်ခဲ့ပေမဲ့ဒေသခံအာဏာပိုင်တွေကလေတွေကိုလဲပိုင်ရှင်တွေစီပြန်မပေးတဲ့အပြင်ပိုင်နယ်ကျူးလွန်မှုနဲ့အရေးယူတာတွေပြည်သူပိုင်ပစ္စည်းဖျက်ဆီးတာနဲ့တရားစွဲဆိုထောင်ချတာတွေကိုပြီးခဲ့တဲ့လပိုင်းတွေကပြုလုပ်ခဲ့ပါတယ်။ဒီလို ILO ကိုတိုင်ကြားတာနဲ့နောက်ဆက်တွဲအဖြစ်အာဏာပိုင်တွေကနှိပ်စက်တာနဲ့အရေးယူတာတရားရေးအရာလက်တုံပြန်တာတွေကိုရန်ကုန်ခြေဆိုင် ILO ဌာနကိုယ်စားလှယ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြီးခဲ့လကျင်းပတဲ့ ILO အုပ်ချုပ်ရေးအဖွဲ့ညီလာခံကိုအမည်တွေနဲ့တကွတင်ပြခဲ့ပါတယ်။ဒါပေမဲ့အာဏာပိုင်တွေဘက်ကပြန်လည်ပြင်ဆင်မှုမရှိဘဲဒီတိုင်ကြားသူတွေတဲကတောင်းသူတချို့ကိုပြီးခဲ့တဲ့ရက်ပိုင်းကနှိပ်စေထောင်ဒဏ်တွေချမှတ်ခဲ့ပါတယ်။ဒီအဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ RFA ကရန်ကုန်မြို့က ILO ဌာနကိုယ်စားလှယ် Mr. Steve Marshall ကိုဆက်သွယ်မေးမြန်းခဲ့ပါတယ်။
Well, obviously, these issues are very serious. They are fundamental to the role of the ILO, and they are also fundamental in terms of...
ဒီကိစ္စတွေဟာအထူးအရေးကြီးတဲ့ပြဿနာတွေဖြစ်ပါတယ်။ဒီကိစ္စရပ်တွေဟာ ILO အဖွဲ့ကြီးအတွက်အခြေခံကျတဲ့ပြဿနာတွေဖြစ်ပြီးမြန်မာအစိုးရကအနေနဲ့အာတမခိုင်းစင်မှုဆံရလုံဆောင်ချက်တွေပပျောက်ရေးအတွက်လည်းအခြေခံကျတဲ့ပြဿနာတွေဖြစ်ပါတယ်လို့မစ္စတာမာရှယ်ကပြောတော်တာပါ။အမှန်ကတော့ ILO တိုင်ကြားမှုအများစုဟာဒီလိုပြဿနာမျိုးဒီလိုလက်တုံပြန်တာမျိုးမရှိပါဘူးလို့လည်းမစ္စတာမာရှယ်ကပြောပါတယ
်။ The vast majority of instances where complaints are received, we do not experience this type of response and we do not get this sort of harassment.
ဒီကိစ္စဒီနေရာမှာဒီလိုအာဏာပိုင်တွေကလက်စားချီတဲ့သဘောတံပြန်လှုပ်ဆောင်နေကြတယ်ဘာလို့ဖြစ်နေရသလဲ။ဘာအကြောင်းရင်းနေရှိနေသလဲဆိုတာကို ILO နဲ့အစိုးရကြားလေ့လာနေပြီးနေပြည်တော်မှာရှိတဲ့အစိုးရအာတမလိုအားပေးခိုင်းစင်မှုပပျောက်ရေးအလုံးမှုဆောင်အဖွဲ့ကိုလည်းစုံစမ်းဖော်ထုတ်ဖို့သူကိုယ်တိုင်တွားရောက်တင်ပြထားပါတယ်လို့ ILO ရာရှိကပြောပါတယ
် is very serious is looked on not only by myself but also by the governing body of the ILO as being critical and fundamental I traveled to the capital
ကိစ္စအလွန်ရေးကြီးပါတယ်ဌာနကိုယ်စားလှယ်ဖြစ်တဲ့ကျွန်တော်တယောက်ထဲတာမကဘဲနဲ့ဂျနီဗာက ILO အုပ်ချုပ်ရေးအဖွဲ့ကြီးထိအရေးကြီးပြီးအခြေခံကြတဲ့ပြဿနာတွေဖြစ်နေတယ်လို့မစ္စတာမာရှယ်ပြောသွားတာပါမကွေးတိုင်းကဒီထောင်နဲ့အပြစ်ပေးခံရတဲ့တောင်သူတွေနဲ့ပတ်သက်ပြီးနေပြည်တော်ကအစိုးရအလုံးမှုဆောင်အဖွဲ့ကို ILO နဲ့ပူးတွဲစုံစမ်းစစ်ဆေးပေးဖို့ဒီဇင်ဘာ17ရက်နေ့ကတင်ပြခဲ့ပါတယ်။အစိုးရအလုံးမှုဆောင်အဖွဲ့ကလည်းဒီကိစ္စတွေကိုစုံစမ်းဖော်ထုတ်ဖို့လက်ခံလိုက်တယ်လို့မစ္စတာမာရှယ်ကဆိုပါတယ
်။ Our request firstly that they be discharged and secondly that a joint investigation take place towards resolving the issues.
That would ILO ရဲ့တောင်းဆိုချက်ကဒီတောင်သူတွေကိုပထမအမှုတွေကပတ်လည်ပြီးပြန်လွှတ်ပေးဖို့ဒုတိယက ILO နဲ့အစိုးရအဖွဲ့ကြားပူးတွဲစုံစမ်းစစ်ဆေးဖော်ထုတ်ပြီးဒီပြဿနာတွေဖြေရှင်းဖို့ဖြစ်ပါတယ်။အစိုးရအမှုဆောင်အဖွဲ့အနေနဲ့ဒီကိစ္စကိုလက်ခံလိုက်သလို ILO အဖွဲ့ကိုအ мян ဆုံးပြန်အကြောင်းပြန်မယ်လို့လည်းဂရိကဝေပြုထားပါတယ်လို့သူကဆိုပါတယ်။ဖမ်းဆီးထောင်ချခံရတဲ့တောင်သူတွေရဲ့အမှုတွေကို ILO ကအထူးအလေးထားလိုက်ပါဆောင်ရွက်နေတဲ့အတွက်ကြံရည်သူမိသားစုတွေအနေနဲ့ဒီနောက်ဆက်တွဲဖြစ်ရတဲ့နေပတ်သက်ပြီး ILO ကိုထပ်ပြီးတိုင်ကြားဖို့မလိုပါဘူးလို့လည်းသူကပြောပါတယ်။ ILO ကိုတိုင်တဲ့အတွက်လက်စားချေတုံ့ပြန်တဲ့အမှုတွေဟာမကွေးတိုင်းအွန်လိုင်းနေထဲမှာပဲဖြစ်နေတာဟာထူးခြားတဲ့အချက်ဖြစ်ပါတယ်။ ILO အစီရင်ခံစာအရအောက်ခြေဆင့်အာဏာပိုင်တွေကဗဟိုအစိုးရရဲ့အာတမလိုအားပေးမှုပပျော်ရေးဥပဒေတွေလိုက်နာရမယ့်စည်းကမ်းတွေကိုမလိုက်နာတာတွေရှိတယ်လို့ဆိုထားတဲ့အတွက်ဒီကိစ္စဟာဒေသခံအာဏာပိုင်တွေနဲ့တိုက်ရိုက်ပတ်သက်နေတဲ့သဘောဖြစ်နေပါတယ်။ဒါနဲ့ပတ်သက်လို့လည်းမစ္စတာမာရှယ်က
Yeah, that appears to be the case that these are very close geographical cases and largely involve
ပြဿနာကဒီသဘောဖြစ်နေပါတယ်ဒီအမှုတွေဟာဒီဒေတာချင်းချင်းလေးမှာပဲဖြစ်နေတာဖြစ်ပြီးအမှုတွေမှာလည်းဒီဒေတာကအာဏာပိုင်အရာရှိတွေပဲအများစုပါဝင်နေတာတွေ့ရပါတယ်ဒါကတော့မစ္စတာမာရှယ်ပြောတော်တာပါမကွေးတိုင်းအွန်လိုင်းနယ်ကဒေတာကအာဏာပိုင်ရဲ့လက်စားချေမှုတွေရဲ့နောက်ကွယ်မှာအခြေခံအချက်နှစ်မျိုးတည်းကတစ်ခုခုဖြစ်နိုင်တယ်လို့ယူဆကြောင်း ILO အရာရှိကအခုလိုသုံးသပ်ပြပါတယ်
that the officials in that area are effectively ignoring the government's law and are taking
ဒီဒေသကအာဏာပိုင်အရာရှိတွေဟာအစိုးရရဲ့တည်ဆဲဥပဒေတွေကိုထိထိရရဥပက္ခာပြုနေပြီးမြန်မာအစိုးရနဲ့ ILO အကြားဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေပျက်စီးသေးသိမ့်အောင်ဆောင်ရွက်နေတာလားဒါဆိုရင်တော့အထက်ကအစိုးရတာဝန်ရှိသူတွေကဒီပြဿနာတွေကိုဖြေရှင်းပေးဖို့တာဝန်ရှိပါတယ
် if that is not the case then unfortunately it would appear that it is the central government that appears
ဒါမှမဟုတ်ရင်ဒါဟာအစင်းမြင့်အစိုးရဘက်ကအာတမလိုအားပေးခိုင်းစင်မှုပပျော်ရေးလှုပ်ဆောင်နေပါတယ်ဆိုတဲ့အချက်ကိုကျွန်တော်တို့မေးခွန်းထုတ်ဆရာဖြစ်နေပါတယ်။ဒီဒုတိယအချက်တော့မဟုတ်နိုင်ပါဘူးလို့ ILO နေနဲ့ယုံကြည်ပါတယ
်။ And we look forward to actually hearing from the government the approach that they see as appropriate to resolving this issue.
ILO နေနဲ့ဒီပြဿနာရင်းနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့ပူးတွဲဆောင်ရွက်ဖြေရှင်းဖို့မျှော်လင့်ထားပါတယ်။ထောင်ဒဏ်ပေးခံထားတဲ့လေသမားတွေပြန်လွှတ်ပေးရေးပါဝင်ဒီလိုလက်တုံ့ပြန်မှုတွေကိုဖြေရှင်းဆောင်ရွက်ဖို့လည်းမျှော်လင့်ပါတယ်။အဲ့ဒါကတော့ ILO ဌာနကိုယ်စားလှယ် Mr. Steve Marshall ပြောသွားတာပါတချိန်ထဲမှာလည်းမြန်မာနိုင်ငံအဝါကပြည်သူတွေအနေနဲ့အတိတ်အာဓမလိုအပ်ပေးခိုင်းစင်မှုတွေနဲ့ပတ်သက်လို့စိုးရိမ်မှုမရှိဘဲဆက်ပြီးတော့တိုင်ကြားကြဖို့လည်း Mr. Marshall ကပြောပါတယ်မကွေးတိုင်းအွန်လိုင်းထဲမှာဖြစ်နေတဲ့အမှုတွေကလွယ်လွယ်ကျန်တဲ့ဒေသတွေကအမှုတွေကို ILO အနေနဲ့စီးစစ်ပြီးအစိုးရထံတင်ပြဖြေရှင်းနေတာတွေအများကြီးဖြစ်တဲ့အကြောင်းILO နဲ့မြန်မာအစိုးရအကြားဆောင်ရွက်မှုတွေဟာလည်းကျေနပ်စရာအောင်မြင်နေတဲ့အကြောင်းလဲမစ္စတာမာရှဲက RFP ကိုဖြေကြားရမှာထည့်သွင်းပြောကြားသွားပါတယ်ခင်ဗျာ။